တော်ရရှိမြခင်ဗျာစိရဲ့ချမ်းသာကွာဟမှုကြီးမားလွန်ခြင်းမရှိရလေအောင်တောင်းရရှင်မြတ်စွာဘုရားသခင်ဟာဘိုးရှိမစွာကလေးကမိတ်ဆွေတော်မူခဲ့တယ်။ဘုရားရှင်ရဲ့မိတ်ဆွေတော်မူခြင်းအတိုင်းနာခံလိုက်လျှောက်ကြမယ်ဆိုရင်ဖြင့်ဒီကနေ့ကမ္ဘာပေါ်မှာအကြီးမားဆုံးပြဿနာတွေတဲကတစ်ခုဖြစ်တဲ့စိရဲ့ချမ်းသာကွာဟမှုဟာနေပါကျင်းမြောင်းမှာဖြစ်ပါတယ်။ဘုရားရှင်ရဲ့မိတ်ဆွေတော်မူချက်တွေလူသားတွေအတွက်အစီအမံတွေဟာအကောင်းဆုံးဖြစ်ပေမဲ့လို့လူသားတွေအနေနဲ့နာခံဆောင်ရွက်မှုမရှိတာကြောင့်ဆင်းရဲဒုက္ခပြဿနာတွေထဲမှာပဲဒီကဘာကြီးဟာတန်တရာလည်နေရပါတယ်။ဒီလူပေါင်းလောကကြီးမှာစူးကြုံနှိမ့်မြင့်မရှိစေဖို့အတွက်ဘုရားရှင်ရဲ့မိတ်ဆွေပြတ်ထန်းတော်မူချက်တွေကိုလျှို့ရှုဥပက္ခပြုခဲ့ကြတာကြောင့်ဒီကနေ့ကဘာကြီးဟာဆိုးဝါးလွန်ခဲ့ရတဲ့အကြောင်းတွေကိုဒီကနေ့သင်သိရသောတမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်တဲ့တရားဟောရာကျမ်းအခန်းကြီး15မှာတွေ့ရမှာဖြစ်ပါတယ်။ဘုရားရှင်ရဲ့မိတ်ဆွေတော်မူချက်တွေကိုနာခံဆောင်ရွက်ရင်ဘုရားရှင်ရဲ့ကောင်းကြီးမင်္ဂလာကိုခံစားရနိုင်တဲ့အကြောင်းရှင်းလင်းချက်နဲ့အတူတရားဟောရာကျမ်းအခန်းကြီး15ကိုဒေါက်တာထွန်းမြတ်ကြီးကအခုလိုလေ့လာသုံးသပ်ဖော်ပြထားပါတယ်
။တရားဟောရာကျမ်းအခန်းကြီး15ကိုဒီကနေ့ဆက်လက်ရောက်ရှိလာပါပြီ။ဘုရားသခင်ရဲ့ဆင်းရဲသားများဘဝအတွက်အစီအစဉ်အကြောင်းတို့နိုင်ငံသစ်ရဲ့ကျွန်းစနစ်အကြောင်းတို့ကိုကျွန်တော်တို့အတွက်ဘယ်လိုသင်ခန်းစာတွေဆက်လက်ပေးသွားအောင်မယ်ဆိုတာကိုမြင်ရမယ်ကြမ်းတယ်လို့ဆိုချင်ပါတယ်။ဖျားသခင်ကျင့်ဆောင်ဇေခဲ့တဲ့ဥပဒေတွေထဲမှာဆင်းရဲသားများအတွက်ဆိုတဲ့အချက်ဟာအရေးတကြီးပါဝင်နေတယ်ဆိုတော့မျက်မှောက်ခေတ်ဆင်းရဲမွဲတေမှုပပျောက်ရေးဆိုတဲ့ကြွေးကြော်သံနဲ့စီမံကိန်းကြီးတွေရဲ့အကြောင်းကိုကျွန်တော်သွားပြီးစဉ်းစားမိပါတယ်။အဲ့ဒီကြွေးကြော်သံနဲ့စီမံကိန်းကြီးတွေကိုဒုတိယကဘာစစ်ပြီးကြတဲ့ကြားလာလိုက်ရတာစစ်တိုက်တယ်။အထူးသဖြင့်အနောက်နိုင်ငံခရိယန်နိုင်ငံကြီးတွေတို့အရင်းရှင်နိုင်ငံကြီးတွေတို့မှာကျင့်သုံးနေကြတာကိုကျွန်တော်သွားပြီးတော့သတိရမိပါတယ်။ကြွေးကြော်လိုက်တဲ့အကြွေးကြော်ကတော့ကျွန်တော်ငငယ်ကလေးကစပြီးကြွေးကြော်လာကြတာအခုအထိကြွေးကြော်ရတော့မယ်။ဘာဖြစ်လို့အခုအထိကြွေးကြော်နေရတော့လဲဆိုတော့အခုတည်းအထိအောင်ကိုမအောင်မြင်လို့ကြွေးကြော်နေရတာပေါ့။ရှင်းနေတာပဲမဟုတ်ဘူးလား။အေးဖျားသခင်ရဲ့နာမတော်ကိုယူတင်ဝတ်ဆောင်ပြီးတော့လောက်တာမဟုတ်တဲ့စီမံကိန်းကြီးတွေဖျားသခင်ကိုရှေ့မှာထားပြီးတော့အနန္တတကုရှင်ဖျားသခင်ရဲ့ဥဆောင်လမ်းပြခြင်းကိုမခံယူနိုင်တဲ့စီမံကိန်းကြီးတွေမှန်တဲ့ွေကတော့ဒီအတိုင်းပဲလုံမပါတဲ့စီမံကိန်းကြီးဖြစ်နေလိမ့်မယ်လို့ကျွန်တော်တင်ပြခြင်းပါတယ်။ဖျားသခင်ဟာအစစအရာရာရဲ့ဥဆောင်လမ်းပြဖြစ်တဲ့နဲ့မိုးတိမ်တိုင်ကဲ့သို့ကျွန်တော်လူအဖွဲ့အစည်းကိုပြီးတော့ခရိယန်အဖွဲ့အစည်းကြီးတွေကိုဥဆောင်မှသာဖြင့်ကျွန်တော်ဟာအရာရာမှအောင်မြင်သောအဖွဲ့အစည်းများဖြစ်လိမ့်မယ်လို့ကျွန်တော်တင်ပြခဲ့ပြီးဖြစ်ပါတယ်။ကျွန်တော်အကြိမ်ကြိမ်ပြောခဲ့ပါတယ်နော်။ Heartless Capitalism လို့ခေါ်တဲ့နှလုံးသားမဲ့တဲ့အရင်းရှင်ကြီးတွေကိုအရင်းရှင်တွေကိုအရင်ရှင်းရမယ်ဆိုပြီးတော့ဓာတ်တပြက်ဒုတ်တပြက်တက်လာတဲ့ Godless Materialist သို့မဟုတ် Communist ဒါမှမဟုတ်ရင်လေရုပ်ကြမ်းဝါဒီကြီးတွေအကြောင်းတွေကိုပြန်ပြီးစဉ်းစားကြည့်။ဟုတ်တိပတ်တိနဲ့နှစ်ပေါင်း80ပဲကြာတယ်ဘုံဘုံဗမ်းဗမ်းနဲ့အကုန်လုံးကြဆုံးကုန်လို့တကဘာလုံးဒုက္ခရောက်ကုန်ကြရတယ်မဟုတ်ဘူးလားအဲ့ဒီအတိုင်းပဲလေ Heartless Capitalism တွေကြပြန်တော့လေဖြစ်ချင်တိုင်းဖြစ်နေကြတယ်ဖားမွေးအင်ဂျီတစ်ထည့်ကိုဒေါ်လာ3000ပေးပြီးတော့ဝတ်တယ်တညကို9000လောက်ပေးပြီးတော့ညတိုင်းမပြတ်ဒလဇတ်ဟိုတယ်တက်ပြီးတော့ဖြုံနိုင်ကြတယ်ပြီးတော့လူမှုရေးဖောက်ပြန်မှုတွေများလွန်းလို့သမရတို့ဝန်ကြီးချုပ်တို့ကိုယ်တိုင်ကဝင်ပြီးတော့ဒီလူမှုရေးကိစ္စကြီးတွေမှာဝင်ပြီးတော့မစီမဆိုင်ပြောနေရတယ်အကြံပေးနေရတယ်ခလေးလေးတွေကိုဆေးလိုက်မတော့ပါနဲ့လို့စာအုပ်တွေကောင်းကောင်းကောင်းကင်ရေးပြီးတော့မှထုတ်ကြပါအောင်လို့ညဉ့်ညမ်းတဲ့ TV ဇက်လန်းတွေရှော့ကြပါလို့ဟိုးအရင်တုန်းကကျောင်းအုပ်ဆရာကြီးတွေလို့ဆရာမကြီးတွေလို့ဖုန်းကြီးတို့ပြောတာမျိုးတွေကိုဝင်ပြီးပြောနေကြရတာကမ္ဘာသတင်းတွေမှာမိုးမွန်အောင်ကြားနေကြရပါတယ်ဒီလိုဖြစ်မှုတွေအကုန်လုံးဟာဟုတ်လာပြီဟဲ့ဆိုတဲ့လူသားတွေရဲ့အရေးအချင်းကလာတဲ့ရလတ်တွေပဲဖြစ်ပါတယ်။အခုဖျားသခင်ရဲ့အစီအမံကတော့လူလိုမဟုတ်ဘူး။ဘလောက်အထိထိရောက်တယ်မထိရောက်ဘူးဆိုတာဒီကျမ်းကိုလေ့လာရင်ရှင်းလာပါလိမ့်မယ်။ဟုတ်ပါတယ်။ဖျားသခင်ပြုတော်မူသောအမှုတော်ဆိုတာဟာလူပေါင်းမှာအမြဲထင်ရှားတဲ့သမိုင်းမှတ်တိုင်ကြီးတွေကြီးပါပဲ။အောင်မြင်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒီနေရာမှာထည့်ပြောရမှာကတော့လက်တွေ့ကျင့်ကြံတဲ့လူအဖွဲ့အစည်းကလိုက်နာတဲ့အခိုက်မှာသာအောင်မြင်တယ်ဆိုတဲ့ချွင်းချက်တော့ထည့်ရပါလိမ့်မယ်။ဒါကိုဒီနေရာမှာခြံလှပ်လို့တော့လည်းမရပါဘူး။အခုအချိန်မှာဆိုရင်သာဝရအသက်ဆိုတဲ့ကယ်တင်ရှင်စုကျေးဇူးတော်ကိုခရစ်တော်အားဖြင့်ချထားပေးတယ်လို့ကျွန်တော်တို့အထက်ထက်ရှင်းဆိုတယ်လေ။ ဒါပေမဲ့ခံယူရမယ့်လူသားရဲ့ဘက်ကခံယူမှုဆိုတာကိုကျွန်တော်တို့ကထဲ့ပြောကိုပြောရလိမ့်မယ်ဒါကြောင့်လဲပေကားပေဤမရကြွေကားကြွေဤမဝဆိုတာမျိုးကိုလူသားတို့ဟာကိုယ့်ရဲ့နှလုံးသားနဲ့ရယူတိုက်ပါရဲ့နဲ့မရလိုက်တာမျိုးမဖြစ်ကြပါစေနဲ့ဆိုတာကိုလဲကျွန်တော်ဒီနေရာမှာထပ်မံဖြည့်ဆွတ်ရပါလိမ့်ဦးမယ်မိတ်ဆွေအပေါင်းတို့ခင်ဗျာသာဝစဉ်ကျွန်ဖြစ်ချင်းဆိုတဲ့အကြောင်းကိုဒီကျမ်းမှာပြန်တွေ့ရခြင်းဟာလေးနဲ့တဲ့အတိတ်ပဲကိုဆောင်ယူတယ်ဆိုတာလေကြိုးကြိုးတင်တင်ဖော်ပြရင်းနဲ့တရားဟောရာကျမ်းအခန်းကြီး15ကိုစတင်လိုက်ကြပါစို့အငယ်1နဲ့2ခုနှစ်တခါလွတ်ချင်းကိုပြုရမည်လွတ်ချင်းတရားဟူမူကားကိုနှစ်ဆက်ဆိုင်သောသူကိုချင်းငါသောကြွေးရှင်မြည်သည်ကထိုကြွေးကိုလွှတ်ရမည်ထာဝရဘုရားလွတ်ချင်းကာလဖြစ်သောကြောင့်ထိုကြွေးကိုအိမ်နီးချင်းညီအကိုချင်း၌မတောင်းရဒါကိုဝုတ်ပြရာကျမ်းမှာအတော်အကျယ်တွင်တွေ့ခဲ့ပြီမောရှေဟာဒီအတိတ်ရဲ့ဥပဒေကိုပြန်ပြီးတော့ကြော့တယ်တရားဟောရာကျမ်းအဖြစ်တရားပြန်ပြီးတော့ဟောခြင်းဖြစ်ပါတယ်ခုနှစ်နှစ်မှာတကြိမ်ကြကျင့်ဆောင်ရမယ်လွတ်ခြင်းအမှုဒါဟာလူလူချင်းညှာတာထောက်ထားရအောင်ဖျားသခင်သင်ပေးတဲ့အချက်ကြီးပဲအခုကိစ္စမှာပိုက်ဆံနဲ့ပတ်သက်ပါတယ်ဒါမှမဟုတ်ရင်လည်းတခြားရုပ်ဝတ္ထုပစ္စည်းလိုလည်းဆိုခြင်းဆိုပေါ့ဒါကိုတချို့ကပ်ဖို့ကပ်ဖဲ့သမားတွေကမတရားကြီးချိန်ငါထားရင်ဘယ်နဲ့လုတ်ပါမလဲဆိုတာမျိုးတွေးတယ်အယမ်းဘာသာမပြန်ပါနဲ့ပြဉ္ညာတော်တွေဟာဒီတစ်ခုမှဒီလိုရှိတယ်လို့အခြားတစ်ခုမှလည်းဒါကိုပြန်ချုပ်ထားတာထိန်းထားတာဒီအမြဲရှိပါတယ်အဲ့ဒီလိုသာမတရားချိန်ငါထားပြီးတော့အပိုင်စီးတာဆိုရင်အဲ့ဒီလူမတက်သာဘူးလေသူ့ဥစ္စာကိုတတ်မဲ့တဲ့ဥပဒေနဲ့ထိမှာပေါ့ပြီးတော့ခုနှစ်နှစ်ကြာရင်ငါပွပြီဆိုတာမျိုးလုတ်ရင်သူ့ဥစ္စာကိုခိုးတဲ့ဥပဒေနဲ့ညှိနေမှာပေါ့ပြီးတော့နောက်ကပတ်သမားကျမ်းစာတော်မြတ်ဟာလူသားတို့အတွက်ဘုရားသခင်ကြိုက်တဲ့လောက်သာဖော်ပြတာသူသိစေခြင်းတာကိုနားလည်အောင်ဝိညာဉ်စိတ်ဓာတ်နဲ့စဉ်းစားကြဖို့အလေးအနက်အကြံပြုလိုပါတယ်အခုကျမ်းမာကဆင်းရဲလို့ကိုယ်စီကချင်းငှားထားရတဲ့လူတွေကိုညာတာဖို့ဆိုတဲ့အ내အသေးပဲကိုဆောင်းပါတယ်ပြောထားတယ်လीအဲ့ဒီ9နှစ်မြောက်ဥပုပ်အချိန်ဟာရိုးရိုးတန်တန်အချိန်ကာလမဟုတ်ဘူးထာဝရဘုရားလွတ်ချင်းကာလတဲ့ဘလောက်ဖန်ရှင်တဲ့အချိန်ကာလလေအလွန်လေးနဲ့ပါတယ်ဖယားသခင်ကကျွန်တော်တို့အတွက်အပြစ်လွတ်ခြင်းရှိတယ်ဆိုတာကိုဖြောင်းပြောင်းကြီးသိလာစေတဲ့ကြံပဲလို့ကျွန်တော်ကဖွင့်ဆိုလိုပါတယ်အဲ့ဒီအပြစ်လွတ်ခြင်းအတွက်ပဲဖယားသခင်ဟာလူသားတိကိုခံယူပြီးတဲ့နောက်ကယ်တင်ရှင်သခင်ခရစ်တော်ဆိုတဲ့နာမတော်နဲ့မြေပေါ်ကိုဆင်းသက်ခဲ့တာပဲမဟုတ်ဘူးလားအဲ့ဒီလိုဖယားသခင်ရဲ့စီမံမှုဟာကမ္ဘာနိုင်ငံရေးအမြင်နဲ့လည်းကြည့်ဦးမလားအလွန်ကောင်းတာပါပဲစောစောကကျွန်တော်ပြောခဲ့တဲ့အစွန်းရောက်စနစ်ကြီးတွေနဲ့ရှင်ကြည့်လေ။ဘာဆိုဘာမှမဆိုင်ဘူး။မဆိုင်ဆိုဘုရားသခင်ရဲ့လွတ်ငြိမ်းစေခြင်းကာလလို့ဆိုထားတယ်မဟုတ်ဘူးလား။ငြိမ်းချမ်းတယ်ပြည်ပြင်ပါတယ်။တရားလည်းပါတယ်။မြစ်တာလည်းအပြတ်အဆက်ပါပါတယ်။အခုလောကကြီးအကြောင်းစောင့်ငဲ့ပြီးကြည့်ပါ။တချို့ကပြောတယ်အလုံမှမလုံဘဲဆင်းရဲတာပေါ့တဲ့။မချင်ပါနဲ့။အကြံပြင်းသဘောတော့မှန်ကြီးရင်မှန်ပဲ။အလုံလုံပြီးမွဲကျင်တိုင်းမွဲနေတဲ့လူတွေအများကြီးပါ။အဲ့ဒီလိုပါပဲဘာအလုံးမှမေမေရေးရလုတ်เสียမလို့ပဲနဲ့ကြီးကြီးတက်ချမ်းသာပြီးရင်ချမ်းသာနေတဲ့လူတွေကမရှိလို့လားရှိပါတယ်စကရေလူပွဲလုတ်ကြည့်ရင်ဒါတွေအများကြီးပေါ်လာမယ်လို့ကျွန်တော်ကတော့ရဲရဲကြီးအာမခံလိုက်ပါတယ်တရားဟောရာကျမ်းအခန်းကြီး15အငယ်3နဲ့4တကြွတနိုင်ငံသား၌တောင်းရသောအခွင့်ရှိ၏ညီအကို၌ရှိသောကိုဥ္စာကိုမတောင်းဘဲလွှတ်ရမည်ပင်၌ဆင်းရဲသာမရှိစေခြင်းကထိုသို့ပြုရမည်ပင်ဖျားသခင်ထာဝရဘုရားသည်အမွေခံဖို့ရာအပိုင်ပေးတော်မူသောပြည်၌သင်ကိုအလွန်ကောင်းကြီးပေးတော်မူမည်တချို့တချို့လူမျိုးရေးစိတ်ဓာတ်ပြင်းထန်တဲ့လူတွေကဒါကိုအလွဲအတိတ်ပဲဖွင့်ကြသလိုကျွန်တော်လဲဒီကိစ္စကိုငယ်စဉ်တုန်းကရေရေလည်းနားမလည်ဘူးဝိညာဉ်အရှိန်တကိုးနဲ့အတိတ်ပဲမဖော်ခဲ့မိဘူးတကြွတနိုင်ငံသားဆိုတာဟာသူ့ကိုမယုံကြည်မကိုးကွယ်သူတွေကိုဆိုလိုခြင်းဖြစ်တယ်ဖျားသခင်ဟာလူမျိုးရေးစိတ်ဓာတ်ကြင်မြောင်းတာကိုမကြိုက်ပါဘူးဣသရေလနဲ့သာစင်တော်ကောက်လူမျိုးအဖြစ်ကျွန်တော်သိနေတဲ့လူမျိုးခရစ်တော်ရဲ့သမိုင်းနောက်ကျောင်းကိုပဲပြန်ကြည့်ယာကုပ်ရဲ့သားယူဒကနေဆင်းသက်တဲ့အမျိုးဖြစ်ပါတယ်ခရစ်တော်မွေးဖွားခြင်းအထိအဲ့ဒီအမျိုးထဲမှာမိခင်ကြီး၄ယောက်တို့ဟာတယောက်မှဣသရေလမဟုတ်ခဲ့ပါဘူးဒါပေမဲ့ဖျားသခင်ကိုသိကျွမ်းခဲ့တဲ့မိခင်ကြီးတွေဖြစ်လာခဲ့တယ်ဒါကြောင့်မလို့ရွေးကောက်တော်မူသောဣသရေလအဖြစ်သမိုင်းမှတိုင်ခိုင်မာစွာစိုက်ကျူခြင်းဖြစ်ပါလေ။ပင်၌ဆင်းရဲသာမရှိစေခြင်းကဆိုတဲ့ဝကြဟာကျွန်တော်အလွန်ကြိုက်နှစ်သက်ပါလေ။ဒီကနေ့ဒီကဘာမှာဆင်းရဲမှုနဲ့ချမ်းသာမှုဟာနေရာတကာအဖို့ဆန့်ကျင်ဘက်ပြယုံများအဖြစ် ခိုင်နိုင်မှမှထင်ထင်ရှားရှားသိရှိနေပါတယ်အရှိအနောက်မခွဲကြပါဘူးဖျားသခင်ဟာဒီလိုအကြီးအကျယ်ကွာဟမှုအခြေအနေဇိုးကိုမကြိုက်ဘူးဆိုတာကိုချမ်းသာသူရောဆင်းရဲသူကိုပါနားလည်စေချင်ပါတယ်ဒီလိုဖြစ်ရတာတွေဟာလူသားတွေရဲ့အပြစ်ကနေလာတာပဲလို့ကျွန်တော်ကတော့ပြက်ပြက်သားသားပဲဖော်ပြချင်ပါတယ်ဒါကိုကမ္ဘာနိုင်ငံရေးခေါင်းဆောင်ကြီးတွေစူးစမ်းပြီးတော့ဖြေရှင်းနေကြပါတယ်အောင်မြင်ကြတယ်လို့သိမရှိပါဘူးကိုယ့်ဟာကိုယ်တော့ဟုတ်လာပြီဆိုပြီးတော့ထင်တိုင်းမကျဲကြပါနဲ့အသက်ရှင်တော်မူသောထာဝရဘုရားသခင်ဘယ်လိုသွန်သင်ခဲ့သလဲဆိုတဲ့အချက်ကိုရယူသုံးဆွဲမြည်ဆန်းကြည့်ကြပါသင်သိရသောသမာကျမ်းရဲ့မူဝါဒနဲ့အညီစူးစမ်းဖြေရှင်းကြည့်ကြပါမေတ္တာနဲ့ကျိုးပန်းအားထုတ်ကြည့်ကြပါလို့ဒီနေရာမှာအကြံပြုချင်ပါတယ်ဒီအချက်တွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ရယူရတဲ့သင်ခန်းစာကတော့နိုင်ငံရေးစနစ်ဆိုတာဟာသူ့ဟာသူတော့ကောင်းတာကြည့်ပါပဲမကောင်းတာကလူရဲ့နှလုံးသားပဲဒါကိုတချို့ကတော့မူကတော့ကောင်းပါရဲ့လူမကောင်းဘူးဆိုပြီးတော့အလွယ်အလွယ်ပြောကြပါတယ်အမှန်တော့တကယ်တမ်းဝိညာဉ်ရေးရှုထောင့်ကနေကြည့်လူဆိုတာဘယ်တော့မှမကောင်းဘူးမကောင်းတဲ့ကြားထဲကမှထာဝရဘုရားရဲ့အလိုတော်နဲ့လျော်ညီတဲ့နှလုံးသားရှိအောင်စူးစမ်းကြရင်တော့ဘလောက်အကျိုးကျေးဇူးရှိလိမ့်မလဲလို့ကျွန်တော်ကတွေးပါတယ်ကျွန်တော်ဥပမာပေးပါမယ်အခုနေအခါမှာကျွန်တော်ကအရင်းရှင်ကြီးဆိုပါစို့အရင်းရှင်ဖြစ်နေတဲ့ကျွန်တော်ကိုမင်းပစ္စည်းတွေငါ့ကိုပေးစင်ရသားတွေနဲ့မျှသုံးမယ်လို့ဆိုပါတော့ဝိညာဉ်စိတ်ဓာတ်မရှိရင်ဘယ်လို့ဒီကျွန်တော်ခံနိုင်မှာမလဲအဲ့ဒါနဲ့ပဲကျွန်တော်ကဝိညာဉ်စိတ်ဓာတ်ရှိလားလို့အေးအေးဝေမျှလိုက်กว่าဆိုပါတော့ကောဆယ်နှစ်လောက်အတွင်းကျွန်တော်ဆိုတဲ့အရင်းရှင်ဟာကိုဝေမြလိုက်တဲ့စင်ရဲသားကနေပြီးတော့ပိုက်ဆံရှိလာတဲ့လူရဲ့အဆဲအဆိုအချိန်အမောင်းကိုခံရတော့မယ်လေ။ဘာဖြစ်လဲဆိုတော့ तू ကလည်းဝိညာဉ်စိတ်တတ်မှမရှိပဲ။ဒီတော့မာမာနာကိုမထိနိုင်ကြဘူးမဟုတ်ဘူးလား။ဒီတော့ကျွန်တော်ဆောစောကဆိုခဲ့တဲ့အတိုင်းပရိဘက်ခသံတရာဟာအထက်ထက်လဲပြီးတော့ तू တပြန်ကိုတလက်တော်လှန်ရင်းနဲ့ကဘာကြီးဘယ်တော့မှမငြိမ်းချမ်းနိုင်တော့ဘူး။အဲ့ဒါဟာကဘာနိုင်ငံရေးသံတရာရဲ့အရင်းခံပြဿနာတစ်ချက်ပဲ။အခုဖျားသခင်ရဲ့အစီအမံတွေကိုကြည်စမ်းဘလောက်ကောင်းတယ်လေဖျားသခင်ထာဝရဖျားဤလွတ်ချင်းကာလာတဲ့ဒါကြောင့်မလို့သူ့ရဲ့နာမတော်မပါဘဲနဲ့အလိုတော်ကိုမသိဘဲနဲ့ဘာမှအကျိုးကျေးဇူးမဖြစ်နိုင်ဘူးဆိုတဲ့အချက်ကိုဒီနေရာမှာအလေးအနက်သတိပြုကြဖို့ကျွန်တော်မြစ်တာရက်ခံလိုပါတယ်တရားဟောရာကျမ်းအခန်းကြီး15အငယ်9နဲ့6ယနေ့ငါမှားထားသမျှသောဤပညာတို့ကိုကြင့်မိအကြောင်းစောင့်ရှောက်စီခြင်းကသင်ဤဖျားသခင်ထာဝရဖျားဤစကားတော်ကိုစီစီနားထောင်လို့သင်ဤဖျားသခင်ထာဝရဘုရားသည်ဂရိတော်ရှိသည့်အတိုင်းကောင်းကြီးပေးတော်မူသဖြင့်သင်သည်လူမျိုးတို့အားချီးငှားရသောအခွင့်ရှိလိမ့်မည်သူတို့သည်သင်အားချီးငှားသောအခွင့်မရှိရသင်သည်လူမျိုးတို့ကိုအစိုးပိုင်ရလိမ့်မည်သူတို့သည်သင်ကိုအစိုးမပိုင်ရကြဒီကနေ့ကပ္ပစီပွားရေးဘန်လုပ်ငန်းကြီးအများစုဟာဂျူးရဲ့လက်ထက်မှာရှိနေတာတော့အမှန်ပါပဲဒါဟာတစိတ်တပိုင်းအဖြစ်ဗျာဒိတ်စကားရဲ့ပြည့်စုံမှုလို့ကျွန်တော်ကတော့မြင်တယ်သင်သည်လူမျိုးတို့ကိုအစိုးပိုင်ရလိမ့်မည်ဆိုရရဲ့သူတို့သည်သင်ကိုအစိုးမပိုင်ရကြဆိုရရဲ့မှာတော့အခြားသောနိုင်ငံတွေကသူ့ကိုအစိုးမပိုင်ရဘူးဆိုတဲ့အပိုင်းဟာမှန်ပြီးတော့ तू ကအခြားလူမျိုးတွေကိုအစိုးပိုင်ကြရမည်ဆိုတာကတော့မမှန်ကန်သေးပါဘူးအဲ့ဒီရှေးကာလကခါနန်နိုင်ငံတော်နဲ့လူမျိုးတွေကိုမှုန့်မှုန့်ညံ့ညံ့ကြေအောင်နိုင်တာရဲ့အဲ့ဒီလူမျိုးတွေသူတို့လက်အောက်ရောက်တာရဲ့ကတော့မှန်တယ်ဣသရေလဟာယောမတို့ဂရိတို့ဒီလိုတောင်မှဩဇာအာဏာဖြန့်ကျက်နိုင်မှုကြဲကြဲပြန့်ပြန့်မရှိခဲ့သေးပါဘူးတနည်းအားဖြင့်တော့ဒီအချက်ဟာဗျာဒိတ်တော်မပြည့်စုံပါဘူးဘာဖြစ်လို့မပြည့်စုံတယ်လဲဆိုတာကတော့ရှင်းနေပါတယ်အဲ့ဒီကျမ်းအစမှာပါခဲ့တဲ့အတိုင်းယနေ့ငါမှားထားသောပြည့်ညတ်တို့ကိုကြင့်မိအကြောင်းစောင့်ရှောက်စေခြင်းကဆိုတဲ့ချွင်းချက်ရှိနေတယ်မဟုတ်ဘူးလားသင်ဘုရားသခင်ထာဝရဘုရားကြီးစကားတော်ကိုစိတ်စိတ်နားထောင်လောဆိုတဲ့စကားရှိပါတယ်တခုမှသူတို့စံမီအောင်မလိုက်နာနိုင်ကြပါဘူး။ဘုရားသခင်ထာဝရဘုရားရဲ့စကားတော်ကိုစိတ်စိတ်နားထောင်ခြင်းအလွန်တရာနည်းခဲ့ပါတယ်။ဒါအပြင်ဘုရားသခင်ဟာအဲ့ဒီအချိန်မှာအဲ့ဒီလိုဗျာဒိတ်ပြုခဲ့တယ်လို့ခရစ်တော်အဖြစ်လူသားတိကိုခံယူပြီးတော့မြေပေါ်ကိုကြွဆင်းလာချိန်မှာတော့သူတို့ဟာတခြားလူမျိုးများကိုအုပ်စိုးရမှာကိုထဲ့မပြောတော့ပါဘူး။သူတို့တွေကိုသာဖျက်ဆီးခြင်းခံရမယ်ဆိုတဲ့အချက်ကိုကွင်းကွင်းကွက်ကွက်ပြောင်းလဲပြောဆိုခဲ့ပြီးတဲ့နောက်ပြောတဲ့အတိုင်းလေကွင်းကွင်းကွက်ကွက်တီအကုန်ဖြစ်ကုန်ခဲ့ပါပြီ။အငယ်ခုနှစ်နဲ့ရှစ်သင်ဤဖျားသခင်ထာဝရဖျားပေးတော်မူသောပြည်တွင်မြို့တစ်စုံတစ်မြို့၌ဆင်းရဲသောညီအကိုချင်းရှိလျင်ထိုဆင်းရဲသောညီအကို၌သင်သည်တနာသောစိတ်ကိုမချုပ်ကြည့်ရ။လက်ကိုလည်းမပိတ်ရ။သင်ဤလက်ကိုသူ့အဖို့ကြဲကြဲဖွင့်၍သူဤဆင်းရဲပျောက်လောက်အောင်ကြဲကြဲဖွင့်ရမည်။ဂျ ယူးလူမျိုးတွေဟာကိုယ်သွေးတော်ကိုသိသိခဲ့ကြတာအမှန်ပါပဲ။တနည်းအားဖြင့်ဒီပညာတော်ကိုသူတို့သေသေးချာချာလိုက်နာနိုင်ကြပါတယ်။အခုအစ္စရေလနိုင်ငံကိုကဘာတဝမ်းမှာရှိနေတဲ့ဂျူးတစ်ထဲကြီးတွေဟာဝိုင်းပြီးတော့ဒေါ်လာတွေနဲ့ဖို့ပေးနေကြပါတယ်။အမှန်တော့ဘုရားသခင်ထာဝရဘုရားရဲ့ပညာတော်အပိုင်းတွေဟာလွှာပြီးတော့မဖတ်ပဲစိတ်စိတ်စဉ်းစားသင်တာကြီးပဲလို့ကျွန်တော်ထင်ပါတယ်။ခါနန်သားတွေကိုတယောက်မကြံဖြက်စီးလို့သူပြောတယ်။ဒါပေမဲ့အာဂန်တုနဲ့တကြွန်းတနိုင်ငံသားတွေကိုမဆာရမယ်ဆိုတာနဲ့ပြန်ပြီးတော့ချုပ်ပြန်ပါတယ်။ဒါကြောင့်လဲသမိုင်းကိုဘုရားသခင်ဟာပြောင်းပြန်လှန်ဖြစ်ခြင်းကတခြားလူတူးချင်းအနေနဲ့ကွယ်ကားဆောင်ထင်းခြင်းတွေသူ့ကိုယုံကြည်ကိုးကွယ်တဲ့သူတွေအဖြစ်ပြောင်းလဲစေခြင်းတွေရှိခဲ့တယ်ဆိုတာရှေ့လျှောက်ပြီးတော့ကျွန်တော်တို့အထက်ထက်တွေ့ရပါလေဦးမယ်။အခုမင်းတို့ပြည်သစ်ထဲကမြို့တစ်မြို့ကိုရောက်လို့ဆင်းရဲတဲ့ညီအကိုတွေတွေ့ရင်ဆိုတာဟာသောသောခြေမုံချင်းခံရတဲ့နိုင်ငံသားအကျဉ်းအကျံတွေလို့ကျွန်တော်အလေးနဲ့တွက်ဆပါတယ်။ကျွန်တော်ခရစ်တော်ရဲ့နာမတော်ကိုခံယူတဲ့ဒီကနေ့ကမ္ဘာလူပရိသတ်ကြီးဟာဒီအဆုံးအမပေါ်မှာမူတည်ပြီးတော့ဘဝကိုရှင်သန်ဖို့စိတ်ကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ဒါကိုအခုဆက်ပြီးတော့အငယ်ကိုးနဲ့ရှင်တွဲစဉ်းစားလေ့လာကြပါအောင်စို့။ဖင်စိတ်နှလုံး၌သိုးညစ်သောသဘောရှိ၍တတ္တမနှင့်ဒီဟုသောလွတ်ရာနှင့်နီးပြီဟုအောက်မေ့လျက်သောဆင်းရဲသောညီအကိုကိုမနာလိုသောစိတ်ရှိ၍ဘာမျှမပေးဘဲနေလျင်သူသည်ထာဝရဘုရားအားအော်ဟစ်သဖြင့်သင်၌အပြစ်မရောက်မီအကြောင်းသတိပြုလော့ကျွန်တော်စောစောကရှင်းလို့မပြီးသေးဘူးနော်အခုပေါ်လာပြီစောစောကတင်ကျွန်တော်ဖွင့်ဆိုခဲ့တဲ့အကျွေးယူပြီးတော့ပြန်မဆက်ရအောင်လုတ်တဲ့လူညင်းနဲ့ဆန့်ကျင်ဘက်ပြရုပ်ပေါ်လာပြီဟုတ်တယ်သူကတော့တမျိုးပြန်မရမှာစိုးလို့ညစ်ပြီးတော့မချေဘဲနေတဲ့အရေးရှင်လူညင်းတဲ့နောင်နှစ်ခါဆိုရင်ဥပုပ်နဲ့ရောက်ပြီတော်ကြငါပိုက်ဆံနေပြန်မရရင်ဘယ်နဲ့လုပ်ပါမလဲဆိုပြီးတော့မပေးပဲမချေပဲနေတဲ့လူမျိုးအကြောင်းကိုဘုရားသခင်ဖော်ပြတယ်အဲ့ဒီလိုမညစ်ပတ်ရဘူးတဲ့ဥပုပ်ကိုဘုရားသခင်အတွက်ဝိညာဉ်သဘောနဲ့စောင့်ဖို့တဲ့ပိုက်ဆံကိစ္စစီးမြင်ကိုကွက်စဉ်းစားပြီးတော့တွက်ကင်းချရတဲ့လူစိတ်မနှောကိုဘုရားသခင်ဖိတယ်ဘလောက်အသေးစိတ်ဆန်တယ်လေခံယူတတ်လို့ရှိရင်ရဲစရာကောမကောင်းဘူးလားဒါရီအကုံလုံးဟာခြုံငုံသုံးသပ်ရမယ်ဥပဒေသားတွေကြီးပါပဲစောစောပိုင်းကအချက်တစ်ချက်နဲ့ချုပ်လိုက်ပါတယ်ညီအကိုချင်းဆင်းရဲတာများတွေ့လို့တနာစိတ်ကိုလုံးဝမချုပ်တည်ရဘူးလက်ကိုလည်းတန်းနိုင်တွေ့ကြဲကြဲဆန့်တန်းပြီးတော့မြားများစားစားပေးလိုက်ဆန်းဆိုတဲ့အချက်ပါပဲအငယ်30နဲ့71အကယ်စင်စစ်သူ့အားပေးရမည်ပေးသောအခါနှမျောသောစိတ်မရှိရအကြောင်းမူကားထိုဒါနကြောင့်တင်းဤဘုရားသခင်ထာဝရဘုရားသည်ပင်ပြုလေရာရာလှုပ်ဆောင်လေရာရာ၌ကောင်းကြီးပြတော်မူမည်တင့်နေရာပြည်၌ဆင်းရဲသားမပြတ်ရထို့ကြောင့်တင့်ပြည်၌ဆင်းရဲငတ်မွသောညီအကိုချင်းတို့အားတင်ဤလက်ကိုကြဲကြဲဖွင့်ရမည်အကြောင်းငါမှားထား၏ပေးတော်ပေးတယ်နှမျောတဲ့စိတ်နဲ့တွန့်ဆုတ်တွန့်ဆုတ်လှုပ်ပြီးမပေးရဘူးသရာတရားနဲ့ပေးရမယ်လေဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုပေးကမ်းခြင်းအတွေ့ကောင်းကင်ရှင်အဖဖခင်သခင်ရဲ့ကောင်းကြီးကိုခံစားရမှာမို့ဖြစ်ပါတယ်ကိုကမပေးခြင်းပေးခြင်းနဲ့ပေးကြည့်။ကောင်းကြီးမင်္ဂလာကလည်းအဲ့ဒီတိုင်းပဲမစုံမပို့လေးနဲ့ရောက်လာလိမ့်မယ်။အခမသိလို့ရှိရင်ကုသိုလ်တပည့်ငရဲတပိတ်သာပုံစံမျိုးတောင်ဖြစ်သွားနိုင်နေ။ဆာလံဆရာကဖော်ပြတယ်လို့တောင်းစုတွေတော့ပြည့်ပါရဲ့။ကောင်းကြီးမင်္ဂလာနဲ့အတူပိန်ကြုံခြင်းတွေပါရောပြီးတော့ပါလာနိုင်တယ်ဆိုတဲ့အချက်ကိုကျွန်တော်မေ့လို့မရပါဘူး။အလွန်အလွန်အတိတ်ပဲပြည့်ဝတဲ့အချက်ကတော့သင့်နေရာပြည်၌ဆင်းရဲသားမပြရဆိုတဲ့အချက်ပါပဲ။ဒါကိုတချို့ကအမိန်ချတာလို့ပြောပြီးတော့တချို့ကျွန်တော်လည်းဗျာဒိတ်လို့ပြောတယ်အကုန်လုံးမှန်တယ်လို့ကြီးပဲကျွန်တော်ကတော့တွက်ဆပါတယ်ဘာဖြစ်လို့ဘုရားသခင်ကဒီလိုပြောတယ်လဲလူတွေရဲ့နှလုံးသားတွေအဟုတ်မဟုတ်မှန်းသိလို့ပြောတာပေါ့သူ့ပညာတော်တို့ကိုပြည့်မီအောင်ခံယူနိုင်တဲ့နှလုံးသားတွေအပြည့်အဝမရှိတာကိုသိလို့ပြောတာပေါ့သူ့ပညာတော်တွေကလူပေါင်းမှာစူကြုံနှိမ့်မြင့်မရှိသေးခြင်းဘူးပညာတော်အတိုင်းသာလိုက်နာကြည့်ခုနှစ်နှစ်ပြည့်တဲ့အခါတိုင်းမှာဣသရေလလူပေါင်းမှာအကျွေးဆိုတာကြေးကြေးပြီးသွားမယ်ဆင်းရဲတဲ့ညီအကိုချင်းတွေကိုလည်းမဆကြကူညီကြနဲ့အလိုလိုသမရောမွေပြီးသားဖြစ်ပြီးတော့ငင်းချမ်းပါရဝပြောတဲ့လူအဖွဲ့အစည်းဖြစ်ကိုဖြစ်လာရမယ်ဆိုတာကတော့အမှန်ဒါပေမဲ့နှလုံးသားတွေကအဲ့ဒီအတိုင်းမူမှန်မှုလေဒီလိုဆိုဟိုလိုလုပ်မယ်ဟိုလိုဆိုရင်ဒီလိုလုပ်မယ်ဆိုတာကိုသိနေပြီးသားဘုရားသခင်ကဖြစ်တယ်ဒါကြောင့်မလို့မင်းတို့လူအဖွဲ့အစည်းမှာဆင်းရဲသားဆိုတာဘယ်တော့မှပြတ်မှာမဟုတ်ဘူးဟေးဆိုတဲ့အချက်ကိုထဲ့ပြီးတမင်ပြောလိုက်တာပဲဖျားသခင်မှန်သလားမှားသလားဆိုတာကတော့ကပ္ပထိတ်တန်းနိုင်ငံကြီးတွေအကြောင်းပဲနည်းနည်းလေ့လာကြည့်ပါခြေသလုံးအိမ်တိုင်းတွေလူရဲ့ခိုးဆိုးတိုက်စားနေရတဲ့လူတွေအလုတ်လက်မဲ့တွေ လမ်းမတို့ဘူရာယုံတို့မှာအိတ်နေရတဲ့လူတွေမရှိတဲ့နိုင်ငံဆိုတာကဘာမှမရှိတလို့ရှားပါတယ်ချွင်းကျဲအနေနဲ့တချို့ရေနံတစ်ထင်းနိုင်ငံကြီးတွေရှိပါတယ်သူတို့စီမှာကျတော့ငွေတွေပေါ်လို့ဘာလို့မှမရှိတဲ့လူလဲအချိုးကျမှန်မှန်ပိုက်ဆံထုတ်ပေးနေတယ်လို့ကျွန်တော်တို့ကြားပူပါတယ်ဒါပေမဲ့ဒါဟာလဲဒီရေနံမကုန်ခင်မှာသာအာမခံနိုင်ပါလိမ့်မယ်အနာဂတ်ဆိုတာဟာရေရမယ်လို့ကျွန်တော်တို့အရှင်းမယူဆပါဘူးတရားဟောရာကျမ်းအခန်းကြီး15အငယ်7မှ14သင်ဤညီအကိုချင်းဟေပြဲအမျိုးသားယောက်ျားမိန်းမပြီးသင်၌ကျွန်ဖြစ်၍6နှစ်အစေခံပြီးမှတတမနှစ်ရောက်လျှင်လွတ်ရမည်လွတ်သောအခါလက်ချီးမလွတ်ဘဲသင်ဤဖျားသခင်ထာဝရဖျားသည်ကောင်းချီးပေးတော်မူသည့်အတိုင်းသင်ဤသိုးစုံကောက်နယ်တလင်းစပြစ်သီးနယ်ရာကျင်းတဲကများစွာပေးရမည်နောက်ပြေဆုံးလုံလောက်သွားပြီလေကျွန်ခံနေရတဲ့ဣသရေလအချင်းကြီးတွေကို9နှစ်ကြာရင်ပြန်လွတ်ရမယ်လွတ်တဲ့အခါမှာလေဖခင်အမိန်မို့သာကြောက်လို့လွတ်ရတာမကြေမနက်နဲ့သွားပေအောင်တော့ဆိုပြီးတော့ဆောင်ကြီးအောင်ကြီးမလုပ်ရဘူးသူ့ဘဝမှာအခြေခံကောင်းကောင်းရအောင်ဆိုပြီးတော့တိုးစုပေးရမယ်ကောက်နယ်တလင်းလေးပေးရမယ်စပြစ်သီးကျင်းနေတဲ့ကအများစုကိုပါထဲ့သွင်းပြီးတော့ပေးသနာရမယ်တဲ့ဘလောက်ကောင်းတဲ့ဥပဒေလေဒီဥပဒေသားမှာလေစောစောပိုင်းအကျွေးတွေလျော်ပြည့်ရတာမျိုးလိုပဲအမျိုးမျိုးကက်ကက်သက်သက်မိကွန်းထုတ်နိုင်တာတွေရှိပါတယ်လူရဲ့နှလုံးသားတွေမှာမူတည်တာပေါ့ရှင်းရှင်းလေးဖြစ်သွားဖို့အချက်ကတော့အငယ်15နဲ့ပဲဆက်ဆက်ပြီးတော့ကြည့်လိုက်ပါသင်သည်အဲဂုတ်ထုပြည်၌ကျွန်ခံခဲ့ဘူးခြင်းကို၎င်းသင်၏ဘုရားသခင်ထာဝရဘုရားသည်သင်ကိုရွေးနှုတ်တော်မူကြောင်းကို၎င်းအောက်မေ့ရမည်ထို့ကြောင့်ဤပညာကိုယနေ့ငါထား၏တဲ့အလွန်ကောင်းမွန်တဲ့ဥပရိသရဲ့အ내ဖွင့်ကျမ်းပါပဲကျမ်းစာကိုအပိုင်းလိုက်ကလေးကွက်ဖတ်ပြီးတော့ဖြစ်ကြတဲ့ဆန်းအတိတ်ပဲဖွင့်လို့မရပါဘူး။ကျမ်းဆက်တွေ၊ကျမ်းပြန်တွေကိုးကားရမယ်ဆင်ခြင်စရာအချက်အလက်တွေနဲ့သုံးသပ်ဆင်ခြင်ရပါမယ်။အလေးအနက်အနုလုံပရိလုံပေါင်းဆက်တွေးခေါ်ရပါမယ်။အခုကျွန်ကိုလွှတ်ရမယ်ဆိုတဲ့ပညာရဲ့အနှစ်သာရဟာဘလောက်မုံမြတ်တယ်ဆိုတာကိုကျွန်တော်သဘောပေါက်နိုင်ပါပြီ။ကိုယ့်အတိတ်ကိုကိုပြန်သတိရပြီးတော့စာနာခြင်းတရားလက်ကင်ထားဖို့ဒီပညာတရားကိုချထားတာတဲ့ရှင်းလင်းနေပါတယ်နော်။ကျွန်တော်ရဲ့ဘဝမှာဒီကနေ့အသက်ရှင်တော်မူသောဘုရားသခင်ရဲ့ကားတိုင်တော်ပေါ်မှာအသက်ဆွန့်လူပူဇော်သောမေတ္တာတော်ကြောင့်သာအပြည့်လွတ်ခြင်းခံရတယ်ဆိုတာကိုမမေ့ကြဘူးဒီကျမ်းဟာသတိပေးလိုက်တယ်လို့ပဲလို့ကျွန်တော်ခံယူပါတယ်ကျွန်တော်ကကိုခံစားရတဲ့ကျေးဇူးတော်ကိုသူတပားတို့ကိုဝေမျှခံစားရဖို့လိုပါတယ်ဒီအတိုင်းမှာပဲကိုကချမ်းသာကြီးပွားတိုးတက်နေတယ်ဆိုပါတော့ကိုအိမ်နဘေးမှာဒုက္ခရောက်နေတဲ့မိပါမယ်လို့မုတ်ဆိုးမှမိသားစုတို့ကိုပြစ်မထားလိုက်ပါဘူးပြည်သူနီတိအယမဆကူညီရမယ်အဲ့ဒီလိုကူညီမဆခြင်းဟာလူလူချင်းတော့အတူတူကြည့်ပဲဒါပေမဲ့ဖျားသခင်ဟာငါ့ကိုအလျံပဲကောင်းကြီးမင်္ဂလာတွေပို့ပြီးတော့ပေးထားတဲ့အတွက်ကြောင့်ငါဟာဒီမေတ္တာကိုဝေမျှရမယ်ဆိုတဲ့စိတ်ဆန္ဒဖြူစင်ခြင်းနဲ့ရှင်ရမယ်အဲ့ဒီဝိညာဉ်စိတ်သဘောမှန်တဲ့သာဆိုရင်တော့ဖျားသခင်ဟာကျွန်တော်မိတ်ဆွေတို့အပေါ်မှာကောင်းကြီးမင်္ဂလာများကိုစားတဲ့တဘိုးထမှန်ဖြစ်ဆွဲ့ချထားပေးလိုက်မယ်လို့ကျွန်တော်အလေးနဲ့တင်ပြလိုပါတယ်။ထာဝစဉ်အစေခံပါရစေဆိုတဲ့ခေါင်းစဉ်နဲ့ဆက်လက်တင်ပြလိုတဲ့အတွေ့တရားဟောရာကျမ်းအခန်းကြီး15အငယ်16နဲ့18ကိုဆက်လက်လေ့လာကြည့်ကြပါအောင်စို့။တို့ရာတွင်ကျွန်ကကျွန်တော်သည်မထွက်မသွားလိုပါ။ကိုတော်နှင့်ကိုတော်အိမ်သူအိမ်သားတို့ကိုချစ်ပါ၏။နေ၍ပျော်ပါ၏ဟုဆိုရင်သင်သည်စူးကိုယူ၍တကား၌ကျွန်ဤနေရွက်ကိုဖောက်ပြီးမှသူသည်အစဉ်အမြဲကျွံခံရမည်ထို့အတူကျွံမ၌လည်းပြုရမည်ဒါကိုထွံ့မြောက်အချမ်းအခန်းကြီး27မှာတုန်းကရေဟာကျွံတယောက်ဟာခုနှစ်နှစ်ပြည့်လို့အထူးအခွင့်အရေးနဲ့ကျွံဘဝကလွတ်မြောက်ခြင်းအကယ်၍သူ့မိမနဲ့သားသမီးတို့သာရှိနေတယ်ဆိုရင်တော့ဒီမိသားစုဟာလွတ်မြောက်ခွင့်မရဘူးသခင်စီမှာပဲကျွံအဖြစ်ထားခဲ့ရမယ်လို့ဖော်ပြထားပါတယ်ဒီတော့ဒီကျမ်းရဲ့အဓိပ္ပာယ်ဟာရှုပ်မနေဘူးလားနားလေရန်ခက်ခဲမနေဘူးလားကျွံမှန်ရင်လွတ်ရမယ်ဆိုကြတဲ့အားလုံးပါသွားရမယ်အစားမိသားစုကိုတော့ကျွံအဖြစ်ဆက်ထားရမယ်ဆိုတာဟာအထူးအဆန်းကြီးလို့ဖြစ်မနေဘူးလားအဲ့ဒီလိုစောရကအမျိုးမျိုးတက်လာစရာအကြောင်းတွေရှိလာပါတယ်မရှုပ်ပါဘူးမထူးလဲမထူးဆန်းပါဘူးလေးနဲ့တဲ့ဓမ္မရေးအမြင်ကိုကွက်ကွက်ကွင်းကွင်းဆောင်ယူထားတဲ့ကျမ်းပိုင်းများပဲဖြစ်ပါတယ်ဘယ်လိုလေးနဲ့တဲ့အမြင်လဲဆိုရင်တော့ကယ်တင်ရှင်သခင်ခရစ်တော်ရဲ့မေတ္တာတော်ကိုထင်ရှားစေတဲ့အမြင်ပဲလို့ဆိုချင်ပါတယ်။ဖိလိပ္ပိဩဝါဒစာအခန်းကြီး2အငယ်9နဲ့10မှာဖတ်ကြည့်ပါ။မိမိအသရေကိုစွန့်လျက်အစေခံကျွံဤသဏ္ဍာန်ကိုဆောင်ယူလျက်လူကဲ့သို့သောအဖြစ်၌ဖွားမြင်ခြင်းကိုခံတော်မူ၏။ ထိုသောလူဤဂုံအင်္ဂါလက္ခဏာနှင့်ပြည့်စုံလျက်အသေးခံခြင်းသာမဟုတ်လက်ဝါးကတ်တိုင်မှာအသေးခံခြင်းတိုင်အောင်အစေကျွန်ခံ၍ကိုကိုကိုနှိမ့်ချတော်မူ၏ဆိုပြီးတော့ကယ်တင်ရှင်သခင်ခရစ်တော်ရဲ့အစေခံခြင်းအသက်တာအကြောင်းကိုဖော်ပြထားတာရှင်းရှင်းကြီးတွေ့လာရပါတယ်အမှန်တော့လူသားတိကိုခံယူထားသောဘုရားသခင်ဖြစ်တဲ့ကယ်တင်ရှင်သခင်ခရစ်တော်ဟာဘာအပြစ်ရှိလို့ကားတိုင်းကိုတဲ့ရမှာလဲသူ့ဖာသာသူအကျွင်းမဲ့အာနာတကိုးကိုကင်ဆွဲပြီးတော့လူပောင်ကိုပြည့်ညတ်တော်ရဲ့အောက်မှာပဲပြားပြားဝတ်အောင်ချုပ်ထိန်ထားနိုင်တဲ့ဘုရားပဲသူ့ကောင်းကင်ရာဇာပလင်မှာသူ့ဟာသူစိုးစံနေနိုင်တာပဲမဟုတ်ဘူးလားအခုတော့သူဟာမြေပေါ်မှာလာပြီးတော့မြေသားဘဝကိုခံယူတယ်ပြီးတော့ဂျေဇုဂိယုနာတော်နဲ့ကယ်တင်ခြင်းလမ်းဆိုတာကိုပြသပါတယ်ဒါဟာအပြစ်သားလူလောကနဲ့လူသားတွေကိုချစ်တဲ့ဘုရားသခင်ရဲ့မေတ္တာတော်နဲ့ဆင်းသက်ကြွလာခြင်းအပြစ်မှလွတ်ငြိမ်းခြင်းတရားကိုပြသခြင်းအသက်လမ်းကိုခင်းကျင်းပေးခြင်းဆိုတဲ့အစေခံခြင်းတသက်နဲ့ကြွလာတော်မူပြီးအမှုတော်ကိုဆောင်ခဲ့ခြင်းအကြောင်းဖြစ်ပါတယ်ဒါဟာအလေးအနက်သတိပြုမိဖို့လိုတဲ့အချက်တွေပါဒီတော့နရွက်ကိုအဖောက်ခံပြီးမှအစဉ်အမြဲကြွန့်ခံခြင်းဆိုတဲ့အချက်ဟာကယ်တင်ရှင်သခင်ခရစ်တော်ကိုပေါ်ညွှန်းလိုက်ခြင်းပဲဖြစ်ပါတယ်တနည်းအားဖြင့်တော့သူဟာလူပောင်လောကကိုချစ်တယ်လူသမိုင်းကိုသူဟာအလွန်စုံမဲ့မြတ်နိုးတယ်ဒါကြောင့်မလို့သူ့ရဲ့အစေခံခြင်းဆိုတာဟာသမိုင်းရဲ့အတိတ်ပစ္စုပန်အနာဂတ်အတွက်ကာလ၃ပါးစလုံးအတွက်ပဲဆိုတာကိုအလေးနဲ့ကျွန်တော်တို့သဘောပေါက်ကြရပါမယ်40ခုမြောက်သောဆာလံအငယ်6မှာအခုလိုဒါဝိမင်းကြီးရေးဖွဲ့ခဲ့ပါတယ်ကိုတော်သည်ယင်းနှင့်ပူဇော်တကားကိုအလိုတော်မရှိသည်ဖြစ်၍အကျွန်ုပ်နာကိုဖွင့်တော်မူပြီတဲ့ရင်နဲ့ရစ်ပူဇော်ခြင်းဆိုတဲ့ပြည့်ညတ်တော်ကျင့်စဉ်တွေကိုမလိုချင်တော့တဲ့အဖဖျားသခင်ဟာအကျွန်ုပ်ဒီဟူသောကယ်တင်ရှင်သခင်ခရစ်တော်ရဲ့နာကိုဖွင့်တော်မူပြီဆိုတဲ့ထူးခြားတဲ့စကားဟာခရစ်တော်သခင်ရဲ့အကြောင်းကိုရှင်းလင်းပြတ်သားစွာဗျာဒိတ်ပြုလိုက်ခြင်းပဲဖြစ်ပါတယ်ဟေဘရဲဩဝါဒစာအခန်းကြီး30အငယ်5မှာကျတော့လေရှင်းနေတာပါပဲအိုဖျားသခင်ကိုတော်သည်ရင်နဲ့ပူဇော်သက်ကာကိုအလိုတော်မရှိသည်ဖြစ်၍အကျွန်ုပ်အဖို့ကိုခန္ဓာကိုပြင်ဆင်တော်မူပြီတဲ့ဒါဟာနရွက်မှာစူးနဲ့ထိုးဖောက်ခြင်းရဲ့သဘောပဲမိတ်ဆွေအပေါင်းတို့ခမညာကယ်တင်ရှင်သခင်ခရစ်တော်ရဲ့အရေးမဲ့ခြေတံများသက်ဝင်လှုပ်ရှားမှုများတို့ဟာကဘာဦးအစဓမ္မဟောင်းကျမ်းများကလေးကအစဉ်တစိုက်ကြားနေရပါတယ်ဒီအပန်တွေဟာတိုးတိုးတလှဲ့ကြဲကြဲတလီဆိုသလိုကြားခဲ့ရပြီရှေ့ပိုင်းမှာလည်းဆက်လက်ကြား၍နေကြရအောင်မှာဖြစ်ပါတယ်မိတ်ဆွေတို့ရဲ့ကယ်တင်ခြင်းကျေးဇူးတရားဖြစ်တဲ့အတွက်ကြောင့်မိမိတို့ရဲ့စိတ်နှလုံးအသီးသီးကိုဖွင့်လှစ်ပြီးတော့ဆက်လက်နားဆွင့်ကြပါရန်မေတ္တာရပ်ခံလိုက်ပါရခင်ဗျာ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့သင်တန်းရတော်သမချမ်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာတရားဟောရာကျမ်းအခန်းကြီး16ကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ